ိုဗစ်ကိစ္စကူးစက်သူတည်ဆုံးသူတိုးလာနေတဲ့ရခိုင်ပြည်နယ်တစ်ခုလုံးမှာကိုဗစ်ကရောဂါကိုကာကွယ်ထိန်းချုပ်နိုင်ဖို့ဒီကနေ့ဇူလိုင်လ20ရက်နေ့ကစပြီး stay at home မလိုရရင်အိမ်ပြန်မထွက်ကြဖို့ရခိုင်ကျန်းကန်အဖွဲ့ EE ကထုတ်ပြန်လိုက်ပြီးတဲ့နောက်ရခိုင်ပြည်နယ်မှာအပြင်ထွက်တဲ့သူမရှိသလောက်နည်းသွားပြီးရင်းတွေနဲ့ဈေးတန်တွေလည်းတိတ်ထားကြတယ်လို့ဒေသခံတွေကပြောပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့တဲ့င်းကုသညို့ကိုပြောပြပါမယ်။ရခိုင်ပြည်နယ်မှာ COVID-19 ကူးစက်မှုတွေကိုထိန်းချုပ်နိုင်မှုအတွက်မလိုအပ်လို့ရှိရင်အပြင်မထွက်ဖို့နဲ့ COVID စီးကမ်းတွေကိုလိုက်နာကြဖို့ ULA EE ရခိုင်တပ်မတော်ရဲ့ထုတ်ပြန်ချက်ကိုရခိုင်တပြည်လုံးတိုင်းတာနဲ့လိုက်နာကြတာတွေ့ရတယ်လို့ဒေသခံတွေကပြောပါတယ်။အနောက်ပိုင်းနဲ့စစ်တပ်သားချုပ်တီရှိရာအမ်းမြို့နယ်မှာတော့မှ ULA ရဲ့ထုတ်ပြန်ချက်တိုင်းလိုက်နာကြတယ်လို့အမ်းဒေသခံကိုမျိုးလင်ကပြောပါတယ
်။ကျွန်တော်မြင်ရတာကလူကျွန်ဒီဘောကမတ်ချီပြရတယ်ဗောနော်အာတော်ရမယ်တော့အဝမ်းထက်တော့လက်ရှိရတာတွေရှိတယ်ဗောမတ်ချီတရတာတွေရှိတယ်ဗောနော်အာတအုပ်စုအုပ်စုကလွဲခဲ့တယ်အုပ်စုကိုတွားလာဖို့ဆိုတော့တွားလာလို့မရတဲ့အကန့်အသတ်တွေရှိတယ်ဗောနော်အာတအုပ်စုတွေမှာတော့တော်ရမယ်တော့ချိန်ကျနေတဲ့အခါမှာတော့လာခွင့်ရတယ်ညအိုက်တစ်ကိုခန်းတော့မရဘူးဗော
ရခိုင်မြောက်ပိုင်းကကြောက်တော်မြို့နယ်မှာလည်းပြင်ထွက်သူတွေတိတိကျကျနေသွားပြီးတော့ရခိုင်ပြည်နယ်အတွင်းပြည့်စွဲနေတဲ့ရင်လိုင်းတွေလည်းပိတ်ထားရတယ်လို့ကြောက်တော်ဒေသခံကုလားမြေကပြောပါတယ
်။ပြည်သူတွေကဒီတအားလိုက်နာမှုရှိနေတယ်လို့ပဲကျွန်တော်မြင်ပါတယ်။ဟုတ်ပါတယ်။အရင်နေ့ကလည်းရှားလို့ရှိရင်တော့ဗျာဒီနေ့တော့အကောက်ဆုံးအခြေအနေတစ်ခုကိုရောက်သွားပြီလို့လည်းယုံကြည်ပါတယ်
။ဒါပြင်မြောက်ဦးမြို့နယ်မှာလည်းကြီးရွာဝင်ထွက်တွေပိတ်ထားတယ်လို့မြို့ပေါ်မှာလည်းဈေးဆိုင်တွေပိတ်ထားတာရှိပြီးတော့လူသွားလူလာမရှိသလောက်နေသွားတယ်လို့မြောက်ဦးမြို့နယ်လက်တော်ကုလေလောင်းဦးထွန်းသာစင်ကပြောပါတယ်။
တော်တော်များများသိရမှုရှိတယ်လို့ပြောရမှာပါပဲ။ဘာဖြစ်လို့လဲဆိုတော့အခုမေပြင်းရှင်နေမှာကမနေ့ကနဲ့ဒီနေ့စာရင်တော့ဒီနေ့ကအတော်လာတော်တော်နှေးသွားတယ်။အဲပြီးတော့ဈေးဆိုင်တချို့လည်းပဲအဲဒီကျောတန်းတွေဘာတွေနဲ့အတာအစီတွေနဲ့ရောက်ချနေတာကိုတွေ့ရတယ်။တချို့ဆိုင်တွေလည်းပိတ်ထားတာကိုတွေ့မြင်နေရတယ်။အဲပြီးတော့ရရွာတွေမှာလည်းပဲဝါတာဂိတ်တွေဘာတွေဆပြီးတော့ဒီလက်တန်းစီရေးရေအဲဘူးလို့ပြီးတော့မတ်စ်လို့နဲ့အဲဒီရွာကလူတွေတချို့တောင်းကြပြီးတော့ရှိနေတာကိုလည်းတွေ့မြင်နေရပါတယ
်။ယောဂကုသမှုတွေအများဆုံးရှိနေတဲ့စစ်တွေမောင်းတော်နဲ့ရခိုင်ပြည်နယ်တောင်ပိုင်းကတောင်ကုတ်တန်တွဲကွာစတဲ့မြို့နယ်တွေပါပဲ။အရင်နေ့တွေတက်စားလို့ရှိရင်အင်ဂျင်ထွက်သူတွေမရှိသလောက်နေပါနေတယ်လို့ဒေသခံတွေကပြောပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်အတွင်းပြည့်စွံ့နေတဲ့ရေချောင်းကုန်းချောင်းတွေကိုလည်းပိတ်ထားကြတယ်လို့ဒေသခံတွေကဆိုပါတယ်။ရခိုင်ပြည်နယ်အတွင်းမှာကိုဗစ်ကူးစက်မှုတွေနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်ကောင်စီဘက်ကလည်းစီကံတင်းကျပ်ထားပြီးတော့မလိုက်နာသူတွေကိုဖမ်းဆီးမှုတွေရှိနေပါတယ်။ပြည်သူတွေရဲ့စောင့်နေကိုထက်တွက်တဲ့အတွက်ရခိုင်ပြည်နယ်မှာလောလောဆယ် stay home အမိတ်တတ်မှတ်ထားဘူးလို့ပြည်နယ်ကောင်စီဘက်ကတော့ပြောထားပါတယ်။ဒီလိုချင်းဒီမျိုးပါဒီကပ်ပီးစီကံနေနဲ့ပတ်သက်လို့ရခိုင်လက်နက်ကိုင်အရေးဖွဲ့ဖက်ကအခုလိုထုတ်ပြန်ခဲ့တဲ့အပေါ်မှာတုံ့ပြန်ချက်ရဖို့ရခိုင်ပြည်နယ်ကောင်စီပြောခွင့်ရသူတွေကိုဗီဒီယိုကကြည်ညိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ရခိုင်ပြည်နယ်အတွက်မှာမနေ့ကအထိကိုဗစ်ကူးစက်ခံသူ1900ကျော်ထိရှိနေပြီးတော့သေဆုံးသူက60ကျော်ရှိတယ်လို့ရခိုင်ပြည်နယ်ကျန်းမာရေးဦးစီးဌာနရဲ့ဆေးရုံမှာဖော်ပြထားပါတယ်ခင်ဗျာ။